ီဗန်နိုင်ငံရဲ့အုပ်ဆောင်ဘာသာရေးကောင်းဆောင်အယတ်တိုလာအလီခါမေနီထိန်းချုပ်ကိုင်တွယ်ထားတဲ့အဖွဲ့အစည်းတစ်ခုကိုဒဏ်ခတ်ပိတ်ဆို့အရေးယူလိုက်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဂျာရုကမစွန့်ခွာခင်နောက်ဆုံးရက်ပိုင်းလေးအတွင်းမှာအီရန်ပေါ်ထပ်မံဖိအားပေးလိုက်တာလည်းဖြစ်ပါတယ်။The Institution of Iman Khomeini's Order, EIQO, and Astankat Razavi, AQR, လို့ခေါ်တဲ့အဖွဲ့အစည်းဟာအီရန်နိုင်ငံရဲ့စီးပွားရေးအစိပ်ပိုင်းကြီးကြီးမားမားကိုအီရန်အခွင့်အရေးတွေချုပ်ကိုင်နိုင်အောင်အထောက်အကူပေးနေတယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်အစိုးရကိုစန့်ကျင်တဲ့နိုင်ငံရေးသမားတွေနဲ့လူသားစုဘာသာဝင်တွေရဲ့ပိုင်ဆိုင်မှုကိုထိန်းချုပ်ရမှာလဲအဲ့ဒီအဖွဲ့တွေကပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ EIQO အဖွဲ့ဟာအီရန်စိုးရကိုစတင်သူတွေလူနည်းစုဘာသာဝင်တွေနဲ့ပြပရောက်အီရန်တွေရဲ့နေရာနဲ့ပိုင်ဆိုင်မှုတွေကိုသိယူပြီးအခွင့်အရေးချိုးဖောက်မှုတွေလုပ်ဆောင်နေတယ်လို့ပါရှိပါတယ်။အမေရိကန်တို့ရဲ့ဖိတ်ဆိုတက်ကမှုအပေါ်အီရန်တို့ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။